ထိုင်းနိုင်ငံနဲ့တောင်ဘက်အစွန်းပိုင်းမှာရှိတဲ့ကပ်လီပင်လယ်ပြင်ကိုဖြတ်ပြီးတော့ယထာလန်နဲ့ကီလိုမီတာ90လောက်ရှိတဲ့မိုင်50ကျော်ကုန်းတင်မိုင်းတရားဖြတ်ဖောက်ဖို့အတွက်ရင်းနှီးမြှုပ်နှံမှုတွေထိုင်းနိုင်ငံမှာစီစဉ်နေပါပြီ။ကုန်းတင်သင်္ဘောတွေပစိဖစ်သမုဒ္ဒရာနဲ့အိန္ဒိယသမုဒ္ဒရာကိုဖြတ်ပြီးသွားရတဲ့အချိန်ကိုရှော့ချပြီးတော့စင်ကာပူနဲ့မလကာရေလက်ကြားမှာရှောင်သွားနိုင်မဲ့လမ်းကိုထိုင်းနိုင်ငံကမဟာဗျူဟာမြောက်စဉ်းစားနေပြီးတော့အဲ့ဒီလမ်းအတွက်အရေးကြီးတဲ့တရားကိုစောက်ဖို့အတွက်ပြင်ဆင်နေတာလည်းဖြစ်ပါတယ်။ဒေါ်လာ28ဘီလီယံကုန်ကြမဲ့ဒီအစီအစဉ်အလားအလာနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကတော့အခုထိတရားဝင်သဘောထားမှတ်ချက်ပေးတာမျိုးမရှိသေးပါဘူး။တရုတ်နိုင်ငံကတော့သူ့သင်္ဘောတွေထိုင်းနိုင်ငံကိုဖြတ်ပြီးတော့ရင်းနဲ့ပိုင်းစုဝက်တူးမြောင်းပုံစံလမ်းကြောင်းနဲ့တွားဖို့ကိုတမိုင်းအစဉ်ဆက်လူလာနေကြတာပါတရုတ်နိုင်ငံဟာမဟာဗျူဟာမြောက်စဉ်းစားနေသူဖြစ်ပြီးတော့တခြားရင်းနှီးမြှုပ်နှံသူတွေကိုမတွေ့သမျှသူ့ဘက်ကရည်တည်ချက်ကိုပြောင်းမှာမဟုတ်တဲ့အကြောင်းတရားရီနဲ့ပတ်သက်ပြီးလေ့လာနေတဲ့ချူလာလောင်ကွန်တက္ကသိုလ်ပါမောက်ခဆွန်ပွန်ဖူဝီဆိုတီဆက်ကတုံ့သက်ထားပါတယ်ရှင်